ခရိုင်းမီးယားဒေသမှာလူလူဆန္ဒခံယူပွဲကျင်းပပြီးရုရှားနိုင်ငံနဲ့ပူးပေါင်းခဲ့တာဟာတရားဝင်မှုမရှိကြောင်းနဲ့ယူကရိန်းနိုင်ငံပိုင်နယ်မြေကိုရုရှားနိုင်ငံတွင်တွန်းသွင်းလိုက်တာကိုလည်းအတိအမှတ်မပြုတဲ့အကြောင်းဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂထူထောင်ညီလာခံကတခဲနဲ့တည်ပြလိုက်ပါတယ်။ယူကရိန်းနိုင်ငံကကမကတလို့တင်သွင်းတဲ့ဆုံးဖြတ်ချက်ကိုတော့ကုလသမဂ္ဂဖွဲ့ဝင်နိုင်ငံပေါင်း100ကထောက်ခံခဲ့ကြပြီးကန့်ကွက်မဲ17မဲ၊ကြားနေမဲ58မဲနဲ့အတည်ပြုခဲ့တာပါ။ထူထောင်ညီလာခံရဲ့ဆုံးဖြတ်ချက်ဟာကုလသမဂ္ဂလူညွန်ရေးကောင်စီမှလို့ဗီဒီယိုအနားနဲ့ပယ်ချလို့မရပေမဲ့မလိုက်နာမဖြစ်လိုက်နာရမယ်ဆုံးဖြတ်ချက်မျိုးတော့မဟုတ်ပါဘူး။ခရိုင်းမီးယားခွတ်တက်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့လူညွန်ရေးကောင်စီမှတင်သွင်းဖို့တော့ကိုတော့ဗီဒီယိုအနားရှိတဲ့အမြင့်တဲ့အဖွဲ့ဝင်နိုင်ငံဖြစ်တဲ့ရုရှားကဟန်တာထားပါတယ်။ဒီချိန်မှာပဲယူကရိန်းနိုင်ငံအတွက်ဒေါ်လာ10,000အကူအညီပေးမဲ့စီစဉ်တရက်ကိုအမေရိကန်ထက်နယ်အောက်လွှတ်တော်တွေကကြာစာပေးနေကအတည်ပြုခဲ့ကြတာပါ။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ခရိုင်းမီးယားပူးပေါင်းရေးကိုထောက်ခံခဲ့ကြတဲ့သူ့ရဲ့အနီးကပ်အကြံပေးပုဂ္ဂိုလ်တွေပေါ်အရေးယူတန်ခတ်မဲ့စီစဉ်နေပါဝင်တဲ့ဥပဒေမူကြမ်းတွေကိုတော့လွှတ်တော်နှစ်ရက်ကြာအပြန်အလှန်ညှိနှိုင်းပြီးမှဥပဒေဖြစ်ပျက်ထားနိုင်မှုသမ္မတကလက်မှတ်ရေးထိုးရမှာဖြစ်ပါတယ်။အမေရိကန်ကဂဲလပ်လူထုသဘောထားစစ်တမ်းမှာတော့အမေရိကန်ဟာရုရှားနိုင်ငံနဲ့စီးရေးတိုက်ပွဲစစ်တစ်ခုနဲ့ရင်ဆိုင်နေရပြီလို့သဘောထားပေးခဲ့သူထောက်ဝက်လောက်ကယူဆနေတဲ့အကြောင်းဖော်ပြခဲ့ပါတယ်။